ဒီကနေ့ညကမျိုးမှာစတင်ကျင်းပတဲ့ရှမ်းပြည်ညညရေးကော်မတီရဲ့နှစ်ပတ်လည်အစည်းအဝေးမှာတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်
NCA ကိုပါဝင်လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးတိုက်တွန်းတာအပါအဝင်ဒီပြီးခဲ့တဲ့လုပ်ငန်းကာလအတွင်းဆောင်ရွက်ခဲ့တာတွေကိုစင်ခံခဲ့ကြပါတယ်။ဒါပြင်ကော်မတီရဲ့အလှကြဥက္ကဋ္ဌတိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးရေးအတွက်ထည့်သွင်းဆွေးနွေးခဲ့တယ်လို့အစည်းအဝေးကိုတက်ရောက်ခဲ့တဲ့ရှမ်းတိုင်းအသံများဒီမိုကရေစီအဖွဲ့ချုပ်
SNLG ပါတီကပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကပြောပါတယ်။ဒီကတော့ငင်းကြီးစီဆောက်မှုလုပ်ငန်းစဉ်မှာလက်မှတ်မထိုးရသေးတဲ့လူကလည်းအစီအိုဒီဇာလေးလိုင်းမှာကိုယ့်ရဲ့ကိုယ်ရအောင်ဆိုပြီးတော့တိုက်တွန်းတာမျိုးပါ။ပြီးခဲ့တဲ့လုပ်ငန်းကာလအတွင်ရှမ်းပြည်ညီညွတ်ရေးကော်မတီကဆောင်ရွက်ခဲ့တာတွေကိုအရင်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကော
ဥက္ကဋ္ဌအသစ်အဖြစ်ရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီ SSGAC ဥက္ကဋ္ဌနဲ့ SNLD ပါတီဥက္ကဋ္ဌဦးခွန်ထွန်းဦးကိုလည်းဒီကနေ့ရွေးချယ်ခဲ့ပါတယ်မနေ့ဖန်ဆွေးနွေးမဲ့အချက်တွေမှာတော့ပြည်တွင်းငြိမ်းချမ်းရေးလက်ရှိနိုင်ငံရေးအခင်းအကျင်းမှာရှမ်းပြည်ညီညွတ်ရေးကော်မတီအနေနဲ့ဘယ်လိုပါဝင်မလဲဆိုတာတွေဆွေးနွေးဖို့ရှိတယ်လို့ဦးဆိုင်လိပ်ကပြောပါတယ်
။ဆိုရင်ကိုကြေကံဦးရေးပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ NLD ဆိုတာနဲ့ကျွန်တော်ဘယ်လိုပြီးပေါင်းဆောင်ရွက်နိုင်မလဲ။တပ်မတော်နဲ့သဟာကရာဖြစ်အောင်ကျွန်တော်ဘယ်လိုခင်းကျင်းမျိုးကိုဝင်ပြီးတော့မှပါဝင်ဆောင်ရွက်နိုင်မလဲဆိုတဲ့ဟောက်ဆုံးစာကိုနောက်ဖန်ကျမဆက်ဆွေးနွေးမှာဖြစ်ပါတယ်။နောက်ဆုံးတစ်ချက်ကတော့ IDP စိတ်စာပါအဲ့ဟိုက်ပါနဲ့ဝန်ဆော့နာတော့ဝရဲ့နောက်ကြောင့်မဲမှာအခုအသက်ရောက်လာတဲ့ IDP တွေကိုအဲ့ဒါလိုဘယ်လိုကူညီဆောင်ရွက်ပေးနိုင်မလဲဘယ်လိုသူတို့ရဲ့ဘဝကိုပြန်လဲထူထောင်ပေးနိုင်မလဲအဲ့ဒါကိုလည်းဆက်ဆွေးနွေးသွားဖို့ရှိပါတယ
်လက်တလော့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ PSLF TNLA ခေါ်ပလောင်တပ်ဖွဲ့နဲ့ RCSS အကြားဖြစ်ပေါ်တဲ့လက်နက်ကင်ပြပခတွေကိုလည်းပြန်လဲသုံးသပ်သွားဖို့ရှိနေပါတယ
်ကျွန်တော်တို့ပြည်တော်စုသားအချင်းချင်းပေါ့နော်ဘသူမတူမှဟိုဆက်ပြောင်းမကျဲဘူးအချင်းချင်းတိုက်ခိုက်ကျင်းမကြည့်ဘူးအဲ့ဒါတော့မူအချင်းကျွန်တော်လက်ခံထားပြီးသားဖြစ်တယ်မလဲမချောင်သားလို့တိုက်ပွဲတွေဖြစ်သွားတယ်ဆိုပေမဲ့လို့အရင်ကအားဖြင့်ကျွန်တော်ကရှမ်းပြည်တိုင်းကချင်းချင်းဖြစ်နေကြဖို့လို့ပြဿနာကိုပုံပုံညွှန်မကြည့်ပါအောင်ဖိသိမ်းသွားကြဖို့ကျွန်တော်အားလုံးကဘူးဘုံသဘောတူညီချက်မျိုးရှိထားပါတယ
်လောလောဆယ်မှာတော့ရှမ်းပြည်ညီညွတ်ရေးကော်မတီဟာရှမ်းနိုင်ငံရေးအင်အားစုတွေအကြညီညွတ်ဖို့ဆောင်ရွက်နေပြီးနောက်ပိုင်းမှာရှမ်းပြည်နယ်အတွင်းကတိုင်းရင်းသားတွေနဲ့ပါပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိကြောင်းလည်းရှမ်းလူထုအခြေပြုအဖွဲ့စည်းကကိုယ်စားလှယ်တဦးဖြစ်တဲ့မတ်ရင်းဟန်ဖကပြောပါတယ်
။ခုလိုလိုဆယ်တော့ကျွန်တော်ရှမ်းချင်းချင်းကြားမှာရေဆုံးညီရဲ့စီဆောက်တာဖြစ်တယ်။ဆိုတော့ရှမ်းပြည်မှာကျွန်တော်ရှမ်းပြည်မှာရှိတဲ့တိုင်းသားတွေကိုလည်းမြေနဲ့တွဲခေါ်မယ်။ဒါမျိုးညီရဲ့စီဆောက်တာပေါ့။ခုစင်ကရှမ်းချင်းချင်းကြားရလို့ရှိသေးတယ်ဆို
။ရှမ်းပြည်ညီညွတ်ရေးကော်မတီကို2013ခုနှစ်အောက်တိုဘာလမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။နှစ်နှစ်ကျော်ကြာကာလအတွင်းမှာရှမ်းပြည်ညီညွတ်ရေးကော်မတီဟာနိုင်ငံရေးအခြေခံမူနဲ့ရှမ်းပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲတာပြည်တွင်းငြိမ်းချမ်းရေးအခြေခံမူတွေချမှတ်တာတွေကိုဆောင်ရွက်ခဲ့ပါတယ်။ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့လက်တလောအဖွဲ့ဝင်တွေကတော့ရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီ SSJAC ကြပြူခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းရှမ်းလူထုအခြေပြုအဖွဲ့ရှမ်းလူငယ်အဖွဲ့ရှမ်းဥပဒေပညာရှင်များကွန်ရက်မျိုးဆက်သစ်ရှမ်းပြည်ထိုင်းနိုင်ငံရောက်ရှမ်းတိုင်းရင်းသားများအသင်းတို့ပါဝင်တာဖြစ်ပါတယ်ရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီ SSJAC မှာတော့ကြကောင်းကောရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့စင်ကြော့ပြည်သူ့စစ်အဖွဲ့တွေပါဝင်ပါတယ်။ဒီကနေ့အစည်းအဝေးကိုတော့ကြားပြူခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ကပါဝင်တက်ရောက်နိုင်တာမရှိခဲ့ပါဘူး။